ီနေ့မှာကျင်းပတဲ့ကြားတက်ရေးတော်ပွဲမှာမဲတဲဖို့အစီအစဉ်မရှိကြတဲ့အကြောင်းကိုနေရက်ကိုပြန်လာတဲ့မြန်မာရွှေပြောင်းလူသမားတွေကပြောကြပါတယ်ကျူတင်မဲထက်ဖို့အတွက်မြန်မာတန်ရုံဘက်ကကြေညာထားပေမဲ့မြန်မာအလုပ်သမားတွေအနေနဲ့ကတော့စိတ်ဝင်စားမှုနည်းပါးနေပြီးတော့မဲပေးဖို့လည်းအခက်အခဲတွေရှိနေတယ်လို့ပြောပါရယ်အပြေဆုံးကိုထိုင်းချေဆိုင် view မြန်မာပိုင်းသတင်းတော့မင်းအေးမကသတင်းပေးပို့ထားပါရယ်ရှင
်မြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာပြီးတဲ့နောက်ဧပြီလ၁ရက်နေ့မှာရပ်တန့်ရွေးကောက်ပွဲကျင်းပခဲ့တာပါထိုင်းရောက်ရှေ့ပြောင်းလူသမားတွေအနေနဲ့ကျူတင်မဲပေးရမယ့်ရက်ကိုဖေဖော်ဝါရီလ25ရက်နေ့မှာသတ်မှတ်ထားပေမဲ့အလုပ်သမားတွေကြားထဲမှာစိတ်ဝင်စားမှုတွေနည်းတဲ့အတွက်မသိရှိလိုက်ကြသလိုဧပြီလ1ရက်နေ့အတွက်မဲထည့်ဖို့အတွက်လည်းနေရက်ပြန်သူမရှိတဲ့လောက်နေပါတယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားဆောင်ရွက်နေတဲ့ EAC အဖွဲ့ကကိုရဲမင်းကပြောပါတယ
်ဒီရွေးကောက်ပွဲကိစ္စထက်ဆိုင်ဒီကိုယ့်ရဲ့အောက်ခြေဒီဆိုင်မှာအလုပ်သမားဟိုကိစ္စတွေနဲ့ဒီနေတိုင်းဝင်တောက်တာတွေအတွက်လုံးပန်းနေတော့ဒီကြားချက်ရွေးကောက်ပွဲကိုစိတ်ဝင်စားမှုနေပါတာကိုတွေ့ရတာပေါ့နော်ကျွန်တော်တို့ကစပါဒီတစ်ခေါက်ရေကောက်ပွဲတော့တော်တော်လေးလှုပ်တယ်ခုဒါပေမဲ့အခုဒီတစ်ခေါက်ကတော့ငြိမ့်နေငြိမ့်သွားတယ်မှာလှုပ်သွားတယ်ကအခုအောက်ခြေကလည်းဟိုပြောသွားတဲ့ဟာလေးလူကြီးတွေလာတယ်ပြန်သွားတယ်အောက်ခြေမှာတော့သူမချမ်းသာပဲဒါတာပဲလေအဲ့လိုဖြစ်နေတာတိတ်ထူးထူးကြလှုပ်မဘောကပြောင်းလဲလာတာမရှိဘူးပေါ့နော်မှာစိတ်ဝင်စားကြအောင်ပါဒီမှာတော့
ဈာဖြတ်ရေကောက်ပွဲနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကရှေ့ပြောင်းလို့သမားတွေကြားမှာပညာပေးမှုတွေအားနည်းမှုတွေကြောင့်ရှေ့ပြောင်းလို့သမားတွေနည်းထည့်ဖို့စိတ်ကတမ်းမှုမရှိတာကိုလည်းတွေ့ရတယ်ဆိုပြီးရှင်းပြောင်းလို့သမားအခွင့်အရေးကွန်ရက်ကဒုတိယဥက္ကဋ္ဌဦးအောင်ကျော်ကလည်းပြောပါတယ
်ကျွန်တော်တို့ဒီရေကောက်ပွဲကဒီရေကောက်ပွဲလို့မဟုတ်ပထမရေကောက်ပွဲကြီးကလေးကကျွန်တော်တို့တတ်တော်မင်းကမေပေးခွင့်ရဖို့အတွက်ဟိုအများကြီးလင်းနေကြတယ်ပေါ့နော်တိုးတော့ကျွန်တော်တို့အဲ့တော့မေပေးခွင့်ရခဲ့လိုက်ဘူးအဲ့ဒီဒီကြိမ်ကြတော့လေကျွန်တော်တို့မှလှုပ်သားရိတ်မှာဟိုစနစ်တကျမြန်မာနိုင်ငံနဲ့စနစ်တကျပညာပေးတာတို့ပြည်တင်ပြီးမှဟိုအတိတ်ပညာပေးတဲ့စာရင်းစာတမ်းထုတ်ထားပြီးတော့မလုပ်တဲ့အတွက်ကြောင့်ဒါကြတော့မြန်မာလည်းဟိုမသိရှိလိုက်တဲ့တဘောကြီးတော့ဖြစ်နေပါလေခင်ဗျာ
။ဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံဘက်ကတော့ပြီးခဲ့တဲ့လတွေကစပြီးဈာဖြတ်ရွေးကောက်ပွဲကိုမဲထည့်ဖို့အတွက်ထုတ်ပြန်ချက်တွေလုပ်ခဲ့ပါတယ်။ဒီထဲမှာတော့သက်တမ်းရှိနိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေမဲပေးခွင့်ရှိသူတွေအနေနဲ့ဘန်ကောက်မြို့မြန်မာတန်ရုံကနေကြီးမှုကျင်းပမှာဖြစ်ကြကြောင်းဖေဖော်ဝါရီလ25ရက်နေ့ကိုမဲပေးဖို့အတွက်ဖေဖော်ဝါရီလ10ရက်နေ့ကစညာထားတာပါ။မဲပေးသူတွေဟာနိုင်ငံသားစီစဉ်ရေးကမူရင်းနဲ့နိုင်ငံကူးလက်မှတ်မူရင်းကိုယူဆောင်လာရမယ်လို့လည်းဖော်ပြထားပါတယ်။ရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ကဒုတိယဥက္ကဋ္ဌဦးအောင်ကျော်ကတော့ဒီလိုထုတ်ပြန်ထားပေမဲ့လည်းလူသမားတွေအနေနဲ့မဲပေးဖို့အတွက်အခက်အခဲတွေရှိခဲ့တယ်ဆိုပြီးပြောပါတယ်
။နောက်ကအစောပြောသလိုမဲပေးတဲ့ရက်ဆိုတာကလည်းလူသားတွေမှလုံအောင်ဝင်မှာလုံးလုံးနေတဲ့ရက်ဖြစ်တယ်ဆိုတာအပိုင်းတစ်ပိုင်းဖြစ်တယ်ဆိုတော့ဒီမြန်မာတိုင်းရင်းနဲ့ကျေကျေကျန်ကျန်ဖြစ်သေးရောဟိုအတိတ်ကညာပေးမှုစွန့်အာနေတာတပိုင်းလူသားတွေကိုယ်တိုင်ကလည်းပထမတစ်ကြိမ်ရွေးကောက်ပွဲကြီးလာဟိုစိတ်အားသက်သန်တဲ့ပိတ်မေးနဲ့မရှိတဲ့အပိုင်းနဲ့ပါပါတယ်။နောက်တော့လာဖို့ခက်ခဲနေတဲ့အစ်စ်ပိုင်းတွေအကြောင်းမျိုးကြောင့်ကြီးလိုက်တဲ့ကောင်မှာမေးပြီးနိုင်တဲ့စွန့်အာပတ်ပြောက်သွားတဲ့ပုံဖြစ်သွားတာပါ။တနင်္ဂနွေလုံးမှာပြန့်နှံ့နေတဲ့ကျွန်တော်မြန်မာပြည်ကောင်းတဲ့ဒီမှာတန်းနေရှိတဲ့ဆိုတာမှန်တယ်။အမှန်တကယ်ပဲနိုင်ငံတော်အစိုးရကနေမှတနည်းကြတနင်္ဂနွေမှာရှိတဲ့လောက်သားတွေကိုထက်ထက်ဝင်တည်ရှိအောင်ဒီပညာပေးတာတို့နောက်ကမေးပေးဖို့တွေကူတဲ့စနစ်တွေဖန်တီးပေးတာမျိုးတို့ဆိုရင်တော့ဟိုလောက်သားတွေအနေနဲ့မေးပေးဖို့အတွက်ကိုဟိုစိတ်ဝင်စားမှုရှိလာမှာပါ
။ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလို့တမား3တန်းကနေ4တန်းလောက်ရှိနေတယ်ဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းနေကြပြီးအထောက်အထားလက်မှတ်ရှိသူတွေကသင်္ကန်းတန်းလောက်ပဲရှိတာပါ။ဒါပေမဲ့ကျိုးတင်မဲပေးတဲ့သူဘလောက်အရေးအတွက်ရှိတယ်လဲဆိုတာကိုတော့မြန်မာတန်ရုံကိုဆက်သွယ်မေးမြန်းတဲ့အခါမှာအလို့သမားတန်ရာရှိဦးမောအောင်ခန်းကတော့အရေးအတွက်တိကျမသိရှိရဘူးလို့ပြောပါတယ်။တိကျတဲ့အဖြစ်သိရှိနိုင်ဖို့အတွက်မြန်မာတန်ရုံကတန်မှုတွေကိုတော့ဆက်သွယ်လို့မရခဲ့ပါဘူးရှင်။